ရုပ်ပုံ14ဒံယေလနဲ့ဘာဗလုန်ဘီဘာဗလုန်ဘီကအိမ်မက်မြင်ခဲ့တယ်ပညာရှိများအားသူ့ရဲ့အိမ်မက်ကိုအ내ဖွင့်ရန်မေးမြန်းခဲ့ကြတယ်ဒါပေမဲ့သူဦးတယောက်ကမှဖွင့်ဆိုခြင်းမပြုနိုင်ခဲ့တဲ့ဖြင့်သူတို့အားလုံးကိုတပ်ဖြတ်ရန်ဆုံးဖြတ်ခဲ့တယ်ဒံယေလနဲ့မိတ်ဆွေ3ဦးတို့ဘုရားသခင်ထံသို့ဆုတောင်းခဲ့ကြတဲ့ဖြင့်ဒံယေလနဲ့ဘုရားသခင်တွေဘရင်အိမ်မက်ရဲ့အ내ကိုဖော်ပြခဲ့တယ်ဒံယေလသည်ဖျားသခင်ထံသို့သွားပြီးနည်းနည်းတော့အရာများကိုဖော်ပြတော့ဖျားသည်ကောင်းကင်ဘုံ၌ရှိနေတယ်။ထိုဖျားသခင်ကဘယင်အားနောင်အနာကနဲ့ဖြစ်ဖြစ်လက်တန့်တော့အရာများကိုဖော်ပြနေတယ်လို့ဆောက်ခဲ့တယ်။အိမ်မက်ထဲ၌ဘယင်သည်ကဘာပေါ်ရှိနိုင်ငံများအားလုံးကိုမြင်နေတယ်။ထို့နောက်ထိုနိုင်ငံများထက်ပူပြီးတကူးရှိ၍ထိုနိုင်ငံများကိုဖျက်ဆီးပြစ်မဲ့နိုင်ငံကိုလည်းမြင်ခဲ့တယ်။သူနိုင်ငံဒီထာဝရတည်မြဲမြေဘုရားသခင်ရဲ့နိုင်ငံတော်ဖြစ်တယ်။ဒံယေလကဘယင်အားထိုးရာများကိုပြောပြခဲ့တယ်။ဘယင်သည်ဒံယေလအပေါ်ကျေနပ်အားရခဲ့တယ်။ပညာရှိသူတွေလည်းချမ်းသာရာရခဲ့တယ်။ဘယင်ဒီဒံယေလအားဘာဗလုန်နိုင်ငံတစ်ခုလုံးကိုအုပ်ချုပ်တဲ့အတူအဖြစ်ခံရခဲ့တယ်။